မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။ကျွန်မခင်ဗျူထွေးပါရှင်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့တစ်လကျော်လေးပဲလိုပါတော့တယ်။ဒီထွေထွေမှာ COVID-19 ကူးစက်မှုတွေကလည်းတနည်းတစ်ခြားပိုးပြီးတော့ဆိုးလာနေတာကြောင့်အသွားအလာကန့်သတ်မှုတွေရှိနေတဲ့အခြေအနေအောက်မှာမိသားစုချမ်းမာရေးစားဝတ်နေရေးအကျပ်တွေတွေကလည်းရှိနေတာပါ။ဒီလိုအခြေအနေမျိုးမှာအမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုဘယ်လိုရှိပါလဲ COVID-19 ကပ်ပြီးအချက်တဲတွေကြားကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေဘယ်လိုပါဝင်လှုပ်ရှားနေကြပါလဲရွေးကောက်ပွဲနဲ့အမျိုးသမီးပါဝင်မှုတွေနဲ့ပတ်သက်လို့အစဉ်တစိုက်သုတေသနလှုပ်လာခဲ့တဲ့ New Myanmar Foundation အဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးမမျှနန္ဒသိန်းကိုဆက်သွယ်မိမြန်ပြီးဒီသတင်းမဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
မမြန်နန္ဒာသိန်းတို့ရဲ့ဒီ New Myanmar Foundation အဖွဲ့ရပါတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သုတေသနလုပ်တာတွေရှိတယ်။နောက်လူမှုစစ်တမ်းကောက်တာတွေရှိတယ်ဆိုတော့လေဒီရွေးကောက်ပွဲကျင်းပဖို့အခုဆိုရင်တလားကြော်ကြော်ပဲလိုတော့တယ်။ဒီအချိန်မှာဒီ COVID-19 ကရောဂါကလည်းရှိနေတယ်ဆိုတော့သွားလာကန့်သတ်တာတွေရှိတယ်။နောက်အလုံးလောရတဲ့အခါမှာမိသားစုစာဝတ်နေရေးကျန်းမာရေးပူပန်ရတာတွေလည်းဒါအရင်အခြေအနေနဲ့မတူတဲ့အခြေအနေအနေထားတွေရှိနေတာဆိုတော့အခုလိုအချိန်မျိုးမှာဒီမဲဆန္ဒရှင်ပြည်သူတွေအနေနဲ့သူဖြစ်ဒီအမျိုးသမီးတွေအနေနဲ့အခုလိုအချိန်မျိုးမှာဒီရွေးကောက်ပွဲပေါ်စိတ်ဝင်စားမှုကဘယ်လိုတွေတွေ့ရပါသလဲရှင
်။ဟုတ်ကဲ့ကျမကြီးဟောပေါ့အဲကျွန်တော်တို့အခုဒီအမျိုးသမီးတွေရဲ့ဒီရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုဆိုတဲ့အပိုင်းမှာကျတော့ဟိုအခြေအနေတော့ကွာနိုင်တာပေါ့နော်ဟိုအခြေအနေကွာနိုင်နေဆိုတာကအဲဒီအမျိုးသမီးတွေထဲမှာလည်းဒီစာဝတ်နေရေးအတွက်ကိုအဲဒီရုံးကန်လှုပ်ရှားနေရတဲ့ဒါနေ့စဉ်အတွက်ကိုပေါ့နော်အဲဒီလုပ်နေရတဲ့ဒီအမျိုးသမီးတွေလည်းရှိပါတယ်အထူးသဖြင့်ကတော့ဒီ COVID-19 အခြေအနေမှာဒီဟိုအလုပ်လက်မဲ့ဖြစ်သွားတဲ့အဲဒီအမျိုးသမီးတွေလည်းရှိရပေါ့နော်အဲရှိရဆိုတဲ့အခါကျတော့ဟိုဘာလဲပြောတော့ဟိုဒီအနေနဲ့အများတော့အဲဒီဟိုပေါ့ဒီမဲပေးမဲထွက်ပေးဖို့အတွက်ကိုအဲသူတို့ဒီအမျိုးသမီးတွေရဲ့စိတ်ထဲမှာလည်းဒီဟိုပေါ့စိတ်ပိုင်းဆိုင်ရာဒီမလုံခြုံမှုပေါ့နော်အဲ့လိုမျိုးသူတို့မှာဒီစိုးရိမ်ပူပန်မှုရောရှိရဲ့အာဒါပေမဲ့လည်းဟိုဒီမဲတော့မပေးဘူးလို့တော့အဲဒီဆုံးချက်တဲ့ပေါ့နော်ကျွန်မတို့ရဲ့ဒီစစ်တမ်းတွေအရဆိုလို့ရှိရင်တော့အဲတိတ်အများကြီးမတွေ့ရဘူးပေါ့နော်ကျွန်မဟုတ်
ဟုတ်ကဲ့ကျွန်မတခုသိထားတာကဒီမကြသေးခင်တုန်းကပဲမမနန္ဒာတင်တို့ရဲ့ New Myanmar Foundation ကနေပြီးတော့ဒီလာမဲ့ရွေးကောက်ပွဲအပေါ်မှာအမျိုးသမီးတွေရဲ့ဒီစိတ်ဝင်စားမှုဒီရွေးကောက်ပွဲနဲ့ဒီအမျိုးသမီးတွေရဲ့ပါဝင်မှုပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့လူလူစစ်တမ်းတခုလုပ်ခဲ့တယ်လို့သိရပါတယ်။အဲ့ဒါလေးနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလောက်ပြောပြပေးပါလားရှင
်။ဟောပေါ့အဓိကတော့ကျွန်မရဲ့ဒီဟိုပေါ့ဒီအမျိုးသမီးမဲဆန္ဒရှင်တွေပေါ့နော်။အဲသူတို့ကဒီဟို COVID-19 ကာလအတွင်းမှာအဲသူတို့ဒီဟိုပေါ့အနေနဲ့တော့ပြေးမလားပေါ့နော်။နောက်ပြီးတော့သူတို့ဒီကတော့ဒီအမျိုးသမီးရှိကလေးလောင်းနေပေါ်မှာအဲဒီပို့ပြီးတော့မှဒီထောက်ခံအပြည့်မှုရှိနေတာပေါ့နော်။ဒီအမျိုးသမီးတွေရဲ့ကောင်းကောင်းဟုတ်ပေါ့ကိုဒါအမျိုးသမီးအချင်းချင်းအောင်ဘယ်လိုဒီသဘောထားလဲပေါ့နော်။အဲဒီအချင်းတွေပေါ်မှာမူတည်ပြီးတော့တချို့မိကွန်းလေးတွေပေါ့နော်။ဒီ woman voter တွေနဲ့ပတ်သက်ပြီးတော့မှအဲဒီမိကွန်းတချို့ကိုဒီမိမြတ်နေတာဖြစ်ပါတယ်။ဟုတ်
ဟုတ်ကဲ့အဲ့ဒီတော့ဒီအမျိုးသမီးတွေအနေနဲ့ရွေးကောက်ပွဲပေါ်ဆွဆွပြောတဲ့မိကွန်းတွေအတိုင်းပေါ့နော်အမျိုးသမီးတွေအချင်းချင်းအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေအပေါ်မှာထောက်ခံမှုအားနောက်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ရဲ့တုံ့ပြန်မှုပေါ့မြင်ရတဲ့လောက်ကလေးရောနည်းနည်းလောက်ရှင်းပြပေးပါလားရှင
်ကျွန်တော်တို့မှာဒီကာလရှိရွေးကောက်ပွဲဆောင်ကြည့်လေ့လာတဲ့သူတွေရှိတယ်ပေါ့နော်ဒီပြည်နည်းနည်းတိုင်းအားလုံးမှာကျွန်တော်တို့အဲဒီအားလုံးမှာအယောက်တရာပေါ့နော်အယောက်တရာရှိပါတယ်အဲဒီအယောက်၄၀ရတော့သူတို့ဒါ daily report ဒီလုပ်နေကြတာပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့ဒီကာလရှိရွေးကောက်ပွဲလေးလာသူတွေတက်နေပြီးတော့မှဒီအမျိုးသမီးမဲဆန္ဒရှင်တွေကိုမေးမြန်းပြီးတော့မှသူတို့ဒီအစီအစဉ်ဆန်းလေးတွေပို့ကြတာပေါ့အဲပို့ရခါမှာကျွန်တော်တို့ဒီအမျိုးသမီးပေါင်း658ဦးပေါ့နော်အဲဒီစက်တင်ဘာလအတွင်းမှာအဲဒီမေးမြန်းဖြစ်ခဲ့တယ်ပေါ့နော်အဲမေးမြန်းဖြစ်ခဲ့တဲ့ဒီမိကုန်းနေတဲ့မှာတော့ကျွန်တော်ဒီ2015လောက်ကဒီမဲပေးခဲ့သလားဆိုတာရဲ့အဲဒီအခုဒီ2020ရွေးကောက်ပွဲမှာရောမဲတော့ပြီးမှလားပေါ့နော်အဲအဲ့လိုမျိုးမျိုးလေးတွေကိုအဲကျွန်တော်တို့ဒီအမေဖြစ်ခဲ့ပါတယ်ဆိုတော့ဒီမှာဆိုရင်ဒီဖြေတဲ့ခြေကမှအဲကျွန်တော်တို့ဒီပေါ့ဒီအမျိုးသမီးတွေရဲ့ဒီ2015မှာအဲဒီ30ရာခိုင်နှုန်းလောက်ကသူတို့မဲမပြီးခဲ့ဘူးပေါ့နော်ဒီ2015ရွေးကောက်ပွဲတုန်းကအဲအဲ့လိုဖြေခဲ့ပါတယ် အခုကတော့အခုဒီ2020ရေကောက်ပွဲမှာဒီမေးသွားပေးမှလားဆိုတဲ့ဒီမိကုန်းပေါ်မှာတော့ဒါ80ရာခိုင်နှုန်းကျော်လောက်ကတော့ဒါမေးသွားပေးမယ်ဆိုပြီးတော့မှဖြေတယ်။အဲတချို့တွေကတော့ဒီ2020ရေကောက်ပွဲအတွက်ကိုအမြဲပေးမယ်မပေးဘူးဆိုတဲ့အပိုင်းကိုဒါမဆုံးဖြတ်ရသေးဘူးဆိုပြီးတော့လည်းဒါဖြေဆိုကြပါတယ်ပေါ့နော်။အဓိကတော့ဒီမဲပေးမယ်မပေးဘူးလို့မဆုံးဖြတ်ရသေးတဲ့သူတွေကအဓိကတော့ဒီကိုဗစ်အခြေအနေမှာဒါတို့ဒါဒီလိုမျိုးသိချမှုရှိမလားပေါ့နော်ဒီတက်မကြီးနဲ့ပတ်သက်တဲ့အဲဒီအခြေအနေတွေအကောက်ွယ်ပေးမှုတွေပေါ်မှာအခြေတည်ပြီးတော့လေဒါအခြေအနေကိုကြည့်နေလေလို့ဆိုပြီးတော့မှဒါဖြေရတဲ့သူတွေလည်းရှိရပါပေါ့နော်ဟု
တ်ဟုတ်ကဲ့အမျိုးသမီးကောင်းဆောင်တွေအပေါ်မှာဒီအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအပေါ်မှာအမျိုးသမီးမဲဆန္ဒရှင်တွေရဲ့ယုံကြည်မှုအောင်ဘယ်လိုတွေ့ရလဲရှင
်အဲ့ဒီမှာပေါ့နော်ကျွန်မဟာဒီဘာပေါ့ကျွန်တော်တို့ဟိုဒီကုန်းလေးတစ်ခုကဒီအမျိုးသမီးတွေဒီအစိုးရကောင်းဆောင်လုပ်နိုင်တဲ့အရေးချင်းရှိတယ်လို့ထင်လားပေါ့နော်ဆိုတော့မိဘကိုကျွန်တော်တို့ဒီမေးတဲ့အချိန်မှာအဲဒီခေါင်းဆောင်လုပ်နိုင်ပါတယ်အမျိုးသမီးတွေကတော့ဒါအစိုးရပိုင်းမှာလည်းဒါပါဝင်ပြီးတော့မှဒီခေါင်းဆောင်အနေနဲ့အဲလုပ်ဖို့အတွက်အရေးချင်းရှိတယ်လို့အဲဒီယုံကြည်တဲ့သူကဒီ97ရာခိုင်နှုန်းရှိပါတယ်ပေါ့နော်ဆိုတော့ကျန်တဲ့ဒီ8ရာခိုင်နှုန်း9ရာခိုင်နှုန်းနောက်ကတော့ဒါမယုံကြည်ဘူးမထေကြဘူးပေါ့နော်ဒီအမျိုးသမီးတွေခေါင်းဆောင်နိုင်မလားဆိုတဲ့အပိုင်းကိုအဲ့လိုဖြေကြပါတယ်နောက်တစ်ခုကကျတော့ဒီအမျိုးသမီးတွေဒီပြည်သူ့ရေးရာဒီစီမံခန့်ခွဲမှုအခြေအနေရှိသလားဆိုတဲ့မေးဖို့မှလည်းဒါ90ရာခိုင်နှုန်းနောက်ကဒါစီမံခန့်ခွဲနိုင်တဲ့အခြေချင်းရှိတယ်ဆိုပြီးတော့မှသူတို့အဲဒီဖြေကြတယ်ပေါ့နော်ဆိုတော့ဒီအပိုင်းကိုကြည့်တယ်ဆိုလို့ရှိရင်တော့ဒါအမျိုးသမီးတွေကဒါတို့ဒါအမျိုးသမီးအချင်းချင်းကိုလည်းဒီထောက်ခံနေဆိုတဲ့အဲဒီသဘောတော့ရှိပါတယ်နောက်ထပ်မိကွန်းတစ်ခုမှကြတော့ကျွန်တော်တို့ကအဲဒီနိုင်ငံရေးမှာဒီနိုင်ငံရေးဖြစ်စင်မှာပေါ့နော်ဒီအမျိုးသမီးတွေပါဝင်တာကိုအမျိုးသမီးအချင်းချင်းအောင်ထောက်ခံလာပေါ့နော်အချင်းချင်းထောက်ခံလာဆိုတဲ့အပိုင်းမှာလည်းဒါ83ရာခိုင်နှုန်းလောက်ကတော့ဒါထောက်ခံတယ်ဒါပေမဲ့ကျန်တဲ့တချို့ရာခိုင်နှုန်းတွေကြတော့လည်းဒါအမျိုးသမီးတွေအချင်းချင်းဒီမထောက်ခံဘူးဆိုတဲ့အခြေအနေမျိုးကိုကျွန်တော်တို့ဒီတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့အရင်ရွေးကောက်ပွဲတွေနဲ့မတူတဲ့အမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်လို့ရောထူးခြားခြားအပြောင်းလဲရဘာတွေတွေ့ရသေးလဲရှင်ပါဝင်မှုဆိုတာကလွှတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်တာလည်းဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်လို့ရှင်လည်းဒီမဲဆွဲစည်းအုပ်လှုပ်ရှားမှုတွေမှာနောက်ကနေပံ့ပိုးတာပဲဖြစ်ဖြစ်နောက်ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပါဝင်တာပဲဖြစ်ဖြစ်ဘောနော်ဘလို့ပုံစံမျိုးနဲ့အမျိုးသမီးတွေအထူးကဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပါဝင်နေတာရောတွေ့ရလဲဒီပေါ်မှာရောနေနာမိတာရှိပါလားရှင
်အခုကတော့လေဒီ2020ဒီရွေးကောက်ပွဲပေါ့နော်အဲဒီ2020ရွေးကောက်ပွဲမှာတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုဒီရာခိုင်နှုန်းပေါ့နော်အဲဒီကိုယ်စားလှယ်နှုန်းစည်းရင်းသွင်းတာပေါ့လေအဲ့ဒီမှာပို့ပြီးတော့မှအဲဒီပို့များလာတာကိုတွေ့ရတယ်ပေါ့နော်ဥပမာပါတီတွေဆိုလို့ရှိရင်လည်းဥပမာဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီတို့နောက်ဒီ P3 လုံးတို့နောက်ဒီ NLD ပေါ့နော်ဒီ United Democracy အဖွဲ့ချုပ်တို့အဲသူတို့ဒီဆိုလို့ရှိရင်လည်းဟာရာခိုင်နှုန်းတော်တော်များများပေါ့နော်အဲသူတို့ဒီအမျိုးသမီးတွေကိုအဲဒီထည့်သွင်းပြီးတော့မှဒီကိုယ်စားလှယ်နှုန်းဖြစ်နဲ့ဒီဝင်ရောက်ပြီးတော့မှရှင်းတိုင်းတည်းတပေါ်မျိုးလည်းတွေ့ရတယ်ပေါ့နော်ဥမာဖြစ်ဆိုရင်ဒီလူပေါင်းတပါတီဆိုရင်သူကဒီအမျိုးသမီးကိုယ်စားလှယ်လောင်းကိုသူ50ရာခိုင်နှုန်းလောက်ထည့်ထားတယ်ပေါ့နော်အဲဒါဟိုကပြည်သူလုံးဆိုလို့ရှိရင်လည်းဒီ27ရာခိုင်နှုန်းလောက်ပါတယ်ဒီမြန်မာပြည်သူစီအဖွဲ့ချုပ်အနေနဲ့ဆိုရင်လည်းဒီ30ရာခိုင်နှုန်းထိဒါတိုးလာတယ်ပေါ့နော်အရင်တုန်းကကြတော့ကျွန်တော်တို့ဒီ2015ဒီအမျိုးသမီးကိုယ်စားလှယ်လောင်းအရင်တွက်ထက်စာရင်တော့အခုကပို့ပြီးတော့မှအဲဒီညာလာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဆိုလိုတဲ့အိပ်ပေရတော့ဒီဒီဘာပေါ်နိုင်ငံရေးပါတီတွေအနေနဲ့အဲဒီရွေးကောက်ပွဲဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပါဝင်မှုတွေကိုပို့ပြီးတော့မှဒီအားပေးလာတဲ့သဘောလို့ကျွန်တော်တို့အဲ့လိုထင်ပါတယ
်အဲ့လိုမျိုးဒီရွေးကောက်ပွဲမှာအမျိုးသမီးတွေဝင်ရောက်ရှင်ပြိုင်တာအပြင်ကိုပေါ့နော်တခြားရွေးကောက်ပွဲလုပ်ငန်းစဉ်တွေနောက်ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာတဲ့ဆိုတာကိုတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲမှာပို့တိတိတသာတွေ့လာရတယ်လို့တော့ပြောလို့ရမယ်ထင်ပါတယ်နော်
ဟုတ်ပါတယ်ရှင့်ဟောဥမာအဖြစ်ဆိုရင်ဥမာကမ်ပိန်းမန်နေဂျာလောက်တာမျိုးပေါ့နော်အဲဒီမျက်စက်စီယုံကြီးပိုင်းနေမှာလည်းဒီအမျိုးသမီးတွေရဲ့ပါဝင်မှုကပို့ပြီးတော့မှအဲဒီအားကောင်းလာတယ်ပေါ့နော်အထူးသဖြင့်ကတော့ဒီအမျိုးသမီးဒီနိုင်ငံရေးကိုနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေအတွက်အဲဒီစွန့်ရင်ပြင်းတဲ့ဒီဒဏ္ဍာရီဒီနိုင်ငံကအဖွဲ့အစည်းတွေရဲ့ဒီပူးပေါင်းဆောင်ရွက်မှုတွေနဲ့သူတို့ပေါ်မှာဖန်ပိုးပေးမှုတွေနဲ့ပြီးတော့အဲဒီပါတီတွေရဲ့ဒီအမျိုးသမီးတွေပေါ်မှာပို့ပြီးတော့မှအားပေးလာမှုပေါ့နော်အဲဒီဟာတွေကလည်းပို့ပြီးတော့ဒီဟိုအမျိုးသမီးတွေကိုဒီနိုင်ငံကြီးဖြစ်စင်မှာပို့မှုပြီးတော့မှအဲပါဝင်လာစေတယ်လို့တော့ကျွန်တော်တို့ထင်တယ်
။ဒါကတော့ဒီနှစ်2020ရွေးကောက်ပွဲအပေါ်အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်မှုတွေနဲ့ပတ်သက်လို့သဘောထားတွေကိုလေ့လာစစ်တမ်းကောက်ယူခဲ့တဲ့ New Myanmar Foundation ကရွေးကောက်ပွဲဆိုင်ရာအကြံပေးမမျှနနာသိန်းကိုဆက်သွယ်မြင်မြန်ခဲ့တာပါ။မြန်မာနိုင်ငံလူမျိုးရဲ့တဝက်ကျော်ရှိတဲ့အမျိုးသမီးတွေအခုဆိုရင်နိုင်ငံရေးဦးဆောင်မှုကဏ္ဍတွေမှာရောဘယ်လောက်အတိုင်းအတာထိပါဝင်နေကြပြီလဲ။ဦးဆောင်မှုကဏ္ဍမှာအမျိုးသမီးတွေပိုပါလာဖို့ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲ အနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမပေါ်ထွက်လာဖို့အလားအလာဘာတွေရှိနေတယ်လဲဆိုတာတွေကိုလည်းရှေ့သတင်းပတ်မှာဆက်လက်တင်ပြပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ဗျပါရှင်